တော်တရှင်များခင်ဗျာရန်ကုန်တိုင်းမှာစပါးတဲ့တွက်ချေပိုကိုက်တဲ့တီးနန်တွေကိုစိုက်ပျိုးနိုင်ရင်ဆွေးနွေးနေတယ်လို့တိုင်းဒေသကြီးဝန်ကြီးချုပ်ပြောကြားတာနဲ့ပတ်သက်ပြီးဘလောက်ဖြစ်နိုင်ခြေရှိတယ်ဘလို့တွေဆောင်ရွက်တင်တယ်ဆိုတာကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လထဲမှာရန်ကုန်မြို့ကုန်တယ်ဆက်မှုအသင်းချုပ်မှာဒုတိယသမ္မတဦးမြင့်စွေနဲ့လုပ်ငန်းရှင်တွေတွေ့ဆုံပွဲလုပ်ခဲ့ပါတယ်အဲ့ဒီပွဲမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကစိုက်ပျိုးရေးကဏ္ဍရဲ့မူဝါဒပိုင်းနဲ့ပတ်သက်ပြီးကြီးမားတဲ့အပြောင်းအလဲလို့ပြောရမယ်သတင်းတစ်ခုကိုထုတ်ပေါ်ပြောကြားခဲ့ပါတယ်။ဘာလဲဆိုတော့ရန်ကုန်တိုင်းမှာစပါးတဲ့တွက်ချစ်ပိုကိုက်တဲ့အခြားသီးနှံတွေစိုက်ပျိုးနိုင်ဖို့အတွက်စိုက်ပျိုးရေးမွေးမြူရေးနဲ့ဆံမြောင်းဝန်ကြီးဌာနနဲ့ဆွေးနွေးနေတဲ့အကြောင်းလာမယ့်ရာသီမှာဆောင်ရွက်နိုင်ဖို့ကြိုးပမ်းမယ်ဆိုတဲ့အကြောင်းပြောသွားခဲ့တာပါ။ပမာဏဘယ်ဝိဘယ်မြစိုက်ဖို့ဆောင်ရွက်မယ်ဆိုတာကိုတော့ပြောမသွားခဲ့ပါဘူး။အသေးစိတ်ဆက်ပြောရရင်စပါးတဲ့တွက်ချေပိုကိုက်တဲ့သီးနှံဆိုရမှာဝန်ကြီးချုပ်ကဟင်းသီးဟင်းရွက်ကိုနမူနာအဖြစ်ပြောကြားခဲ့ပါတယ်။ရန်ကုန်တိုင်းကလယ်တွေမှာဟင်းသီးဟင်းရွက်စိုက်ပြီးပြပတင်ပို့မယ်ဆိုရင်လေရင်ကွင်းလည်းရှိတဲ့အတွက်တည်ယူပို့ဆောင်ရင်အရာအားတကျက်ရှိတယ်ဆိုပြီးလည်းပြောခဲ့ပါသေးတယ်။ဝန်ကြီးချုပ်ပြောကြားချက်ကိုလေ့လာသုံးသပ်ကြည့်မယ်ဆိုရင်ဆန်စပါးတဲ့တွက်ချေပိုကိုက်တဲ့အခြားသီးနှံတွေကိုစိုက်ပျိုးမယ်ဆိုတာကမူဝါဒပိုင်းအရာ၊ဗျူဟာပိုင်းအရာမှန်ကန်တဲ့လမ်းကြောင်းဖြစ်ပါတယ်။ရေရှည်မှာမြန်မာနိုင်ငံအနေနဲ့ဒီလမ်းကြောင်းကိုမလွဲမသွေရေးချဲ့ရမှာပဲဖြစ်ပါတယ်။မြမတောင်သူတွေရဲ့လက်ရှိအနေအထားကစဘာပေါ်ချိန်မှာဈေးထိုးကြလို့နှစ်စဉ်နှစ်တိုင်းဘလောက်ပဲအရှုံးပေါ်ပေါ်စဘာတမျိုးတည်းကိုပဲအသေးကင်ဆွဲစိုက်ပျိုးနေကြတာပါ။တိုင်းပြည်စီးပွားရေးရှုထောင့်ကကြည့်မယ်ဆိုရင်လည်းနိုင်ငံတကာဈေးကွက်ထဲမှာကိုယ်တိုင်းပြည်ကဆန်ကိုဝယ်မဲ့သူရှိသည်ဖြစ်စေမရှိသည်ဖြစ်စေနှစ်စဉ်နှစ်တိုင်းပြည်ရင်းစားသုံးမှုတဲ့ဆန်တွေကိုအများကြီးပို့ပြီးထုတ်လုပ်နေတာပါ။ဒါကြောင့်တောင်သူလယ်သမားတွေရဲ့ဘဝမြင့်မားလာဖို့အတွက်ပဲဖြစ်ဖြစ်တိုင်းပြည်စီးပွားရေးတိုးတက်လာဖို့အတွက်ပဲဖြစ်ဖြစ်စဘာတမျိုးတည်းကိုအသေးကင်ဆွဲမနေပဲအမျက်စွန်းပုံများတဲ့ဈေးကွက်အလားအလာပိုကောင်းတဲ့ဒီပြင်းသီးနှံတွေကိုစိုက်ပျိုးဖို့ဆိုတာမဖြစ်မနေလုပ်ရမယ့်ကိစ္စဖြစ်နေပါပြီ။ဆက်လက်ပြီးဆွေးနွေးတင်ပြမှာကတော့အပေါ်မှာပြောခဲ့သလိုစီးပွားရေးဈေးကွက်သဘောတရားအရာမှန်ကန်တဲ့စိတ်ကူးကိုလက်တွေ့အောင်မြင်အောင်ဘလို့အကောင့်ထဲဖော်မလဲဆိုတဲ့အပိုင်းပဲဖြစ်ပါတယ်။အပေါ်မှာတင်ပြခဲ့တဲ့ရန်ကုန်တိုင်းကလယ်မြေတွေမှာစဘာတက်တွက်ချေပိုကိုက်တဲ့သီးနှံတွေစိုက်ပျိုးမယ်ဆိုတာကိုသေချာစဉ်းစားကြည့်ကြပါစို့။ဒီစိတ်ကူးကိုအကောင့်ထဲပေါ်ဖို့အတွက်နံပါတ်1ဘာသီးနှံကိုစိုက်ကြမလဲဆိုတာနဲ့နံပါတ်2ကတော့စိုက်ပျိုးထုတ်လုပ်လိုက်တဲ့အဲ့ဒီသီးနှံကိုဈေးကွက်ရရှိအောင်ဘယ်လိုလုပ်မလဲဆိုတာတွေကအရေးကြီးဆုံးအချက်တွေပါကိုယ့်ဘက်ကစိုက်ချင်တဲ့သီးနှံကိုစိုက်ပြီးမှဘသူဝယ်ကြမလဲဆိုပြီးဝယ်သူကိုလိုက်ရှာရောင်းမယ်ဆိုရင်တော့အမှားကြီးမှားပါလိမ့်မယ်ဈေးကွက်ကျင်းသေးတဲ့ဝယ်လက်ကျင်းသေးတဲ့သီးနှံကိုဈေးကွက်ကလိုချင်တဲ့အရေးအသွေးရအောင်စိုက်ပြီးရောင်းတာကစီးပွားရေးရပို့ပြီးမှန်ကန်တဲ့လမ်းကြောင်းပါဒါကြောင့်ဒီဆောင်မမှာအဓိကပြောချင်တာကမူဝါဒအရမှန်ကန်တယ်ဆိုပေမဲ့လက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာတော့ရွေးချယ်လိုက်တဲ့သီးနှံကဈေးကွက်လိုအပ်ချက်နဲ့အဝင်ခွင့်ကြဖြစ်ဖို့လိုတယ်ဆိုတာပါပဲ။ထက်ဆင့်စဉ်းစားဖို့လိုတာကရွေးချယ်လိုက်တဲ့သီးနှံမျိုးစားကဈေးကွက်လိုအပ်ချက်နဲ့အဝင်နယ်ဆိုရုံနဲ့မပြီးသေးပါဘူး။ဈေးကွက်ကလက်ခံတဲ့အရေးအသွေးကိုမှီဖို့နဲ့ဓာတုတက်ခြင်းတွေကင်းစင်အောင်လုပ်နိုင်ဖို့လည်းလိုပါသေးတယ်။ဆက်လက်ပြီးတော့စပါးထက်ပို့ပြီးတွက်ချေကြိုက်တဲ့သီးနှံတွေကိုစိုက်ပျိုးထုတ်လုပ်မဲ့ကိစ္စကိုအောင်မြင်အောင်ဆောင်ရွက်နိုင်မှုမြေပြင်အနေအထားမှာဘလောက်ထိဖြစ်နိုင်ခြေရှိလဲဆိုတာကိုကြည့်ရအောင်ပါဝန်ကြီးချုပ်ကဥပမာအနေနဲ့ပြောခဲ့သလိုဟင်းသီးဟင်းရွက်တွေကိုစိုက်ပျိုးထုတ်လုပ်မယ်ဆိုပါစို့ပြည်တွင်းဈေးကွက်ကိုအရင်စဉ်းစားကြည့်ရင်တော့ရန်ကုန်တိရိမင်္ဂလာဈေးကိုမြောက်ပြည်ဘက်ကနေထိုင်းဟင်းသီးဟင်းရွက်တွေနေ့စဉ်နေ့တိုင်းကားကြီး6စီးစာ9စီးစာလောက်ဝင်နေပါတယ်ဆိုတော့ရန်ကုန်မှာဟင်းသီးဟင်းရွက်တွေကိုစိုက်ပျိုးမယ်ဆိုရင်ရန်ကုန်မှာတင်ဈေးကွက်ကြီးကြီးမားမားရှိနေပါသေးတယ်ဒါပေမဲ့ထိုင်းကဝင်နေတဲ့ဟင်းသီးဟင်းရွက်တွေနဲ့ဈေးနှုန်းချင်းအရေးအသွေးချင်းရှင်ပြိုင်နိုင်မှာပဲပြည်တွင်းထုတ်ဟင်းသီးဟင်းရွက်တွေဟာဒီထက်ပိုပြီးဈေးကွက်ကျယ်ပြန့်ဖို့ဖြစ်နိုင်ပါလိမ့်မယ်ပြပဈေးကွက်ကိုစဉ်းစားမယ်ဆိုရင်တော့လက်ရှိအနေအထားမှာကုမ္ပဏီတွေကစိုက်တဲ့မြမဟင်းသီးဟင်းရွက်တွေကိုစင်ကာပူတို့ရုရှားတို့ကိုနည်းနည်းပါးပါးတင်ပို့တာရှိပါတယ်။ဒါပေမဲ့ရန်ကုန်တိုင်းဒေသကြီးမှာရှိတဲ့တာမန်တောင်သူလယ်သမားတွေကတော့ဟင်းသီးဟင်းရွက်တွေကိုပြပဈေးကွက်ဝင်ဖို့အရေးအသွေးဆန်ချိန်မီအောင်ဈေးနှုန်းအရသူများနိုင်ငံထက်တက်တာအောင်ဓာတုတက်ကျင်းတွေကင်းစင်အောင်စိုက်ပျိုးထုတ်လုပ်နိုင်မှုဆိုတာအလံဝေးပါသေးတယ်။အဓိကတော့ငွေကြေးအရင်းနှီးနဲ့နည်းပညာပိုင်းမှာဘလို့မှမဖြစ်နိုင်သေးပါဘူး။ဒါပေမဲ့ကုမ္ပဏီအသင်းဖွဲ့တွေရဲ့အင်အားနဲ့ရန်ကုန်မှာဟင်းသီးဟင်းရွက်တွေစိုက်ပျိုးပြီးပြည်တွင်းဈေးကွက်ကိုချဲ့တွင်မယ်ပြည်ပကိုတင်ပို့ဖို့ကြိုးစားမယ်ဆိုရင်တော့ဖြစ်နိုင်ခြေရှိပါတယ်။ဒါတောင်မှထိုင်းကနေရန်ကုန်ကိုတလဟောင်းဝင်နေတဲ့ဟင်းသီးဟင်းရွက်တွေကိုရှင်ပြိုင်နိုင်အောင်တော်တော်အချိန်ယူရပါအောင်မယ်။ဒါကြောင့်ဒီနေရာမှာပြောချင်တာကရန်ကုန်တိုင်းအစိုးရရဲ့စိုက်ပျိုးရေးညီမှန်းချက်ဟာစိတ်ကူးကောင်းမွန်ပါတယ်။ဒါပေမဲ့အကောင့်တွေပေါ်တဲ့အပိုင်းကိုတော့အချိန်ယူပြီးစနစ်တကျဆောင်ရွက်ဖို့လိုပါတယ်။လာမယ့်ရာသီမှာဆောင်ရွက်နိုင်ဖို့လဲကြိုးပမ်းသွားမယ်ဆိုတာမျိုးခုချက်ချင်းကြီးထပြီးကောက်ကငင်ကလောက်တာမျိုးဟာအောင်မြင်နိုင်ခြင်းနဲပါတယ်။ပြီးရင်နောက်တစ်ချက်ကတိနဲ့အမျိုးအစားအသစ်ကိုတောင်သူတွေအနေနဲ့ပြပဈေးကွက်ကလက်ခံတဲ့အရေးအသွေးရအောင်ပြပဈေးကွက်မှာရှင်ပြိုင်နိုင်တဲ့ဈေးနှုန်းဖြစ်အောင် ဓာတ်ရုတက်ကျွင်းကင်းစင်အောင်စိုက်ပျိုးထုတ်လုပ်နိုင်ကြဖို့ငွေကြေးပိုင်းဤပညာပိုင်းဈေးကွက်အဆက်အသွယ်ပိုင်းတွေကိုပံ့ပိုးပေးဖို့လိုပါတယ်ဒီအချက်တွေကိုပြည့်စုံမှုအချိန်ယူပြီးစနစ်တကျပြင်ဆင်ဖို့လိုပါတယ်ဒီလိုမှမဟုတ်ရင်တော့သူများနိုင်ငံမှာစပါးတဲ့တွက်ကြေးကြိုက်တဲ့ဒီနန်ကိုကိုယ်နိုင်ငံမှာစိုက်ပျိုးတိုင်းလဲအပေါ်မှာပြောတဲ့အချက်တွေကိုမလုပ်နိုင်ရင်ဒုံရင်းကဒုံရင်းပဲဖြစ်နေမှာပါဒါကြောင့်စိတ်ကူးကောင်းတစ်ခုကိုမအောင်မြင်ရမရှိလေအောင်အချိန်ယူပြီးစနစ်တကျအကောင့်ထဲပို့ဖို့လိုပါကြောင်းအကြံပြုလိုက်ရပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ